သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ကိုယ်တိုင်ကအဆင်မပြေမှုတွေကြားမှာယုံကန်နေရင်တော့တာသမီကိုတော့အကောင်းဆုံးအရာတွေပဲဖန်တီးပေးချင်တာမိဘအများစုရဲ့ဆန္ဒတစ်ခုပါစီဘေးရှောင်နေရတဲ့တားတဲ့အမေမိခင်တူဖြစ်တဲ့မတ်ဖြိုးရတနာဝင်းကလည်းဒီလိုဆန္ဒတွေပြင်ပြခဲ့ပါတယ်။အဲ့ဒီဆန္ဒကတော့အသက်အန္တရာယ်ဆိုရင်စရာကျန်းမာရေးမကောင်းတဲ့တားငယ်အတွေ့စိတ်ကူတာဖို့အရေးပါပဲ။ဒါပေမဲ့လည်းခရင်ပြည်နယ်တောင်ရင်မြေအနီးကဆစ်ရှောင်စကန်နဲ့မှခိုလုံနေရတဲ့သူတို့အတွေ့ကုသစီငွေကြေးကအဆင်မပြေလာပါဘူး။2021နှစ်ကုန်ပိုင်းလေကစ်ကော်ဒေသတိုက်ပွဲတွေပြင်းထန်ချိန်ကစလို့သူတို့မိသားစုနေရက်စွန့်ခွာတိမ်ချောင်လာခဲ့ကြရတာပါလက်နက်ကြီးလက်နက်ငယ်ပစ်ခတ်မှုတွေကြာနှစ်လသားအရွယ်သားတယောက်ကိုပိုက်လို့မတ်ဖြိုးရတနာဝင်းဟာနေရက်စွန့်ခွာတိမ်ချောင်ခဲ့ရပါတယ်ပလော့တပူလို့ခေါ်တဲ့စစ်ရှောင်းစခန်းမှာခိုးလုံရင်ထပ်မွေးဖွာလာတဲ့ကလေးရဲ့နှလုံးမှာမွေးရပါအပေါက်ပါလာခဲ့တာကြောင့်ခွဲစိတ်ကုသဖို့ဆရာဝန်တွေကလမ်းညွှန်ခဲ့ပါတယ်
။ခါကြရင်တော့စိတ်ညစ်တာတွေလည်းရှိတယ်ပေါ့။ဆက်မရှိတဲ့ခါကျတော့သူ့နှမဝယ်ဖို့စိတ်ညစ်တာပါလားအကုန်ရှိတယ်ပေါ့။အရှိတဲ့ခါကျကိုကစိတ်ညစ်တာအများကြီးဒီကလေးကအဲ့လိုနှလုံးမှာအဲ့အပေါက်ပါလာဂျောကပါလာတာအဲ့ဆရာတွေကပြောတယ်အဲ့လိုမျိုး။ဒါမဲ့စိတ်တော့မကြနဲ့ပေါ့နော်။အလှဆင်ရှားပြီးမဲ့လို့တော့ပြောတာပဲ။ခုနလပိုင်းတော့ကျင်းတိပါခွဲရမယ်ပေါ့နော်။သူတို့ကမှားလိုက်တယ်ပြန်နည်းနည်းပါးပါးတော့ရှာခဲ့ပေါ့သူတို့ကတော့မှားတယ်။ကိုယ်တော့အခုလောကပြတ်တောက်ဖြစ်တောက်ကြတော့ကိုလည်းစိတ်ညစ်တာပြတ်တောက်ပြတ်တောက်ဖြစ်တယ်လေကိုလည်းမလုံနိုင်မလုံနိုင်ဆိုတာဒီကလေးကနိုးဖျက်လို့မရဘူးတဲ့အဲ့ဒီကမှားလိုက်ပြီနိုးဖျက်လို့ဆိုရင်ဒီယောဂပို့ဆိုးမှာပေါ့နော်နိုးမုန်းနဲ့လည်းမတည့်ဘူးပေါ့ तू ကခဏခဏမောကြက်တယ်ဆိုတော့ဒီခက်ခဲရတော့ဒီကလေးတွက်ပဲတော့ပူသွားတာပေါ့ကိုစားဖို့လောက်ကအဲ့လောက်ထိမပူတော့ဘူးဖြစ်တယ်လို့လေးမေးရစားလိုက်လို့ရတယ်ဖေးမေးကြသူတို့တွက်ခိုးဘက်ကန်သွားဖို့လည်းပူရတယ်အဲ့လိုမျိုးပေါ့ဒီကလေးအကြီးကောင်လေးဆိုတော့နှုတ်ကမပြတ်သေးဖြတ်လို့လည်းမရဘူး။သူမှမပြတ်တာမပြတ်တော့လည်းကိုကတနာတော့နှုတ်တိုက်တယ်။နှုတ်ဘူးဖြောတိုက်တယ်။မေးရတော့ဖြတ်တလို့လေးစားအဲ့လိုမျိုးပဲနေရတာ။ဒီအရင်တော့ကျတော့အသားငါးလောက်ဝေတော့ပူကြမလို့လေ။အခုနောက်ပိုင်းကျတော့ကျဲဝိုင်းဆိုတော့အစားလိုက်ရအကုန်လုံးလျှောက်ပူရတယ်လေ။အဲ့လိုမျိုးတော့အခက်ခဲတော့ရှိတာ
။မက်ဖြိုးရတနာဝင်းရဲ့ခင်မွန်းဖြစ်သူကတောင်ရလုပ်ငန်းတွေလုပ်ကိုင်းရင်ဝင်ငွေအသင့်တင့်ရှာနိုင်ခဲ့ပေမယ့်လက်ရှိကာလကရင်ပြည်နယ်မြဝတီမြို့တဝိုက်တိုက်ပွဲတွေကြောင့်အလုပ်တွေရန်နာချရပါတယ်။ဒီလိုကျန်းမာရေးအခြေအနေကဆလို့စာဝတ်နေရအတွက်ဝင်ငွေရဖို့ဟာသူတို့မိသားစုအတွက်မလွယ်ကူလာပါဘူး။သူတို့ခေလုံရဆစ်ဆောင်စခန်းကတော့ပြောင်းခင်းတွေကြကကွင်းပြေကြီးလို့အတိတ်ပဲရတဲ့ပလော့တပုဆစ်ဆောင်စခန်းဖြစ်ပါတယ်။ဒါပေမဲ့လည်းတိုက်ပွဲတွေတစ်နေ့ထက်တစ်နေ့ခက်ဆိတ်ဆိတ်ဖြစ်လာတာကြောင့်ဆစ်ဆောင်စခန်းအပြင်ထွက်ပြီးပြောင်းခင်းတွေမှာအလုပ်လုပ်ဖို့ကလည်းအနေရများလာပါတယ်။သူတို့ခိုနားနေရပလော့တပုဆစ်ဆောင်စခန်းတစ်ခုထဲမှာတင်အိမ်နောက်စု968စုနဲ့လူဦးရေ1900ကျော်အထိရှိနေပါတယ်။ကရင်မြို့သားစီယုံ KNU တပ်မဟာ6နယ်မြေအတွင်းကလေကစ်ကော်ဒေသနဲ့ကော့ဂရိတ်ဝါလီတိုက်ပွဲတွေကြားမှာဆစ်ဆောင်ပြည်သူတောင်းနဲ့ချီရှိနေတာပါ။အများစုကတော့ရရအလုံးလောက်ကင်ကိုဆုံးဖြတ်ထားကြပေမယ့်အလုံးကင်ခွင်လန်းကမရှိသလောက်အခြေအနေဖြစ်နေတယ်လို့စစ်ဆောင်ပြည်သူတဦးဖြစ်တဲ့ကိုအောင်အောင်ကပြောပါတယ်
ခက်ခဲရတော့လူနေထိုင်မှုစားသောက်မှုအခက်ခဲပဲလို့မရှိစင်သားရတာအဲဒီကထပ်ပတ်မှုတွေပြီးတော့စားနေတောင်းနေရတာတောင်းရမယ်လို့စားပါရှင်သူတို့တောင်းရအလုံးလောက်တစ်ခါကျရင်လည်းခေါ်စားအလုံးသားတက်လောက်ပြီးအခုမိုးနေချိန်တွေကအလုံးပေါ်တယ်အခုလိုအချိန်ကျတော့အလုံးမရှိဘူးကလေးတွေကြာပြောကလေးတရားလူချင်းနဲ့သူတားတွေမူးချင်းနဲ့ညကလေးတွေကြည့်ပြီးရောအဲလိုမူးရင်အဲသူတို့မင်းနဲ့တိုင်နေပြီးကလေးပဲသူကပြုစုယူရပဲပါလိမျိုးတည်တာကျွန်တော်ကသူ့ချစ်တော့လူလိုက်တယ်လေဟိုကလည်းတက်ချီချင်တယ်သူကတော့လူလိုက်လိုက်ရအဲကြောင့်ဘာလဲလို့စကလာဘလောက်ဝင်းမင်းနီးလဲကိုလည်းမတော်မတောင်းဒါမှမဟုတ်ကိုကြီးဆုတောင်းတာတော့မြင်မြင်ပြီးတော့ပါသေးဆုတောင်းတာမြင်မြင်ပြီးတော့ကိုယ့်အဝန်နေထိုင်ပြရတယ်လောက်ကန်စားကုန်လည်းကောင်းတယ်အခုလိုစစ်ဖြစ်နေတော့ကိုယ်တွေလောက်စားလို့လည်းမရဘူးနေတယ်ကြားယူဆိုရင်ပြေးဝယ်စားနေရတာကြောက်လို့အဲ့လိုဖြစ်နေ
ကိုအောင်အောင်ဟာလည်းပိုလီယိုရောဂါခံစားနေရတဲ့ဇနီးဖြစ်သူနဲ့တာတယောက်ကိုပိုင်ဆိုင်ထားပါတယ် ဒီလိုထိခိုက်လွယ်အဆုဖြစ်တဲ့ကလေးငယ်ကိုဝင်းဆောင်မိခင်မတန်ဆွမ်းသူတွေနဲ့အသက်အရွယ်ကြီးမြင့်သူအရေးအတွက်ဟာစစ်ဆောင်အရေးအတွက်စုစုပေါင်းရဲ့ထဝက်ကျော်ရှိနေတာပါ။ကရင်မျိုးသားစီယုံ KNU ရဲ့2024ဇန်နဝါရီလအထုတ်ပြန်ချက်မှာတော့ကရင်ဒေသခံ9သိန်းကျော်ဟာနေရက်စွန်ကွာစစ်ပေးရှောင်နေရတယ်လို့ဖော်ပြချပါတယ်။ဒီရည်အတွက်ဟာလွန်ခဲ့တဲ့2030ဝင်ကျင်ကလေးကထိုက်ဘက်ချန်ကဒုက္ခသည်စခန်းတွေမှာခိုလုံနေသူစီရင်တွေမပါဝင်သေးပါဘူးဘဝတစ်လျှောက်လုံးအေးအေးဆေးဆေးနေထိုင်လာခဲ့ပြီးအသက်80ကျော်မှာအဝတ်တဲကိုတစ်ခုနဲ့စီပီးရှောင်လာခဲ့ရတယ်ပလောတပုတ်စီရှောင်စခန်းဒီဒေါ်ငိမ့်တင်ကတော့
အခုမှမြင်ဘူးကြားဘူးတော့တက်တော့စိတ်တော့ကုန်ပါပြီတခါတည်းပြီးသွားတယ်လည်းပြီးတာပဲမပြီးဘူးအခုဒီမှာရောက်မှအခုဒီမှာပြေးတာကမဝေပေးစားရရှားရပါတော့ကျုံတွေ့ရတော့ပေါ့ပြေးလွိုင်းတော့နော်သိမဲ့လူကသိပဲကိုကွာမသိဘူးဒါပေမဲ့ကိုသိတဲ့သိပေါ့နော်ပြေးတာပဲဟိုမှာလင်မယန်းနေအောင်ဟိုမှာရောက်တော့ဟိုမှာရတော့သူကလည်းဟိုစတဲ့နေလုံးရှိတယ်ဆိုတော့သူဆုံးရတော့ပေါ့ကိုတရားဝကြံတယ်ပြန်ကျင်တယ်ပေါ့ကိုတောင်းရရှိတယ်လေပြန်ကျင်တယ်ဆိုဘယ်လိုလုပ်ပြန်မလဲပြန်လို့မရလဲပြန်လို့မရဒီမှာတစ်ခါခံလို့နေမှာပေါ့နော်ဒီမှာလည်းဒီမှာကိုပေးကန်စားနေရတယ်လေဟိုမှာပြန်တော့ဘာလုပ်စားလို့မလဲအပြင်ထွက်လို့မရဟိုကမိုင်းလဲပတ်ချက်လဲကိုတိုင်မှာထောင်နေဆိုတော့ဘလို့မတော်လို့မရပြောပြချင်တယ်ပေါ့ပြောလဲဘာလို့ထူးတော့လဲပြန်လဲမရပြုတ်လဲမရကိုပစ္စည်းဥစ္စာဆုံးဆုံးပြီးတော့ဒါမဲ့အဲ့ဒီစကားတွေတော့သိမပြောချင်တော့အဖွားတွေကိုဆုံးဆုံးတော့များတော့ကိုပစ္စည်းတွေဘာတွေတခုမှယူတော့မခင်မယ်ဆိုတော့ဖွားလည်းမပြောချင်တော့ဖြစ်ကျင်ရဘွားအကောင်းပေါ့နော
်လက်နက်ကင်အစုဖွဲ့ရင်းများသလိုစစ်ကောင်စီတပ်စခန်းတွေကင်းစခန်းတွေခက်စိတ်စိတ်ရှိတဲ့ကရင်ပြည်နယ်အတွက်တော့တိုက်ပွဲတွေကမရနာသေးပါဘူးလေကြောင်းတိုက်ခိုက်မှုလက်နက်ကြီးပစ်ခတ်မှုနဲ့အင်အားသုံးထိုးစစ်တွေကလက်ရှိအချိန်ထိနေစဉ်ဖြစ်ပေါ်နေတာကြောင့်နေရက်ပြန်နိုင်မှုကစိတ်ကူးလို့တောင်မရသေးတာပါပြီးခဲ့တဲ့မြန်မာနှစ်တည်ကူကာလအတွင်းကမြဝတီမျိုးအမှတ်နှစ်တရာအနီးတိုက်ပွဲမှာတင်စစ်ကောင်စီဟာလေကြောင်းကနေဘုံအလုံးကြီး200နီးပါးကိုတနေတဲ့ကျဲချခဲ့ပါတယ်နိုင်ငံတော်အစစ်စစ်စင်ကြီးလို့သတ်မှတ်ထားတယ်။အောက်ဇေယစစ်ကြောင်းဟာလည်းကော့ဂရိတ်အနီးတစ်ဝိုက်မှာတင်စစ်ကြောင်းထိုးနေခဲ့ပါတယ်။ဒီအခြေအနေကြောင့်စစ်ရှောင်စခန်းတွေအတွင်းကပြည်သူတွေဟာလည်းတနိုင်တစ်ပိုင်းအထုပ်တွေကိုပြင်ထားရင်စစ်ဘေးထက်ရှောင်နိုင်ဖို့ပြင်ဆင်နေရတာပါ။လေကိတ်ကောအနီးကတိုက်ပွဲတွေမကြခဏဖြစ်ပွားတယ်။ကြောင်မိုင်းဒေသခံဦးညိုကလည်
းကျွန်တော်တို့ဘိုဇာလုံးစခန်းစပြေတုံးကဆိုလို့ရှိရင်နင်းတော်တဲမှာပဲဒီတိုင်းနေရတယ်နောက်နေ့မနေ့မှသူကဟိုနေရာစီစဉ်ပေးတာ ਉਹ တခါထိုင်းနိုင်ငံဘက်ကံပြီးတော့လေထိုင်းနိုင်ငံအဝင်မခံသေးလို့နင်းတော်တယ်မှာပဲနေခဲ့ရတာရှိတယ်အဲ့လိုပစ္စည်းတွေဘာတွေချောင်းနဲ့မျောပါသွားတာတွေရှိတယ်တချို့ကြတော့ပစ္စည်းမနိုင်တော့ဘူးလေရေစည်းတန်တော့လူပဲအရာကူကတော့တာ ਉਹ လူမာတော့ငါဆိုလို့ရှင်ဟိုတပတ်ကပြစ်ခတ်ပြီးတော့ဝင်လာတော့ကျွန်တော်တို့ဟိုတုံးလုံးလဲလဲတဲ့လူကလဲအိုးဘေးပြေကားတယ်သူကပြေကားအဲ့လိုမျိုးကြီးကြတော့ဟိုအသက်ဘေးနဲ့နင်းနေတာမျိုးကြတော့ဘယ်လိုမင်းနိုင်တော့ကျမကြီးအခုကျမကြီးမကောင်းတဲ့အချိန်မှာဟိုတရက်ကပြေးရတယ်လीနှစ်ရက်သုံးရက်ကျွန်တော်တို့အောက်မှာသွားရှင်းဆင်းရှောင်ရတယ်ကျမကြီးမကောင်းကျွန်တော်မကောင်းလို့လိမ့်အောင်ကြခဲ့ရသေးတယ်အဲ့လိုမျိုးကြတော့ဒီသေးတော်မယ့်ရက်နဲ့သာနဲ့ဒီလိုလိမ့်ကြလိုက်တော့သေးတော်မယ့်ရက်များသွားတဲ့အခါကျကိုကျမကြီးအတွက်ပါပိုထီးခဲ့လိုက်
ကရင်ပြည်နယ်ကလိကိတ်ကော်ဒေသခံတွေစီပီးရှောင်နေကြရတာအခုဆို၃နှစ်နီးပါးရှိခဲ့ပါပြီ။တနေ့တခြားတိုးပွားလာတဲ့စစ်ဆောင်အရေးအတွက်ကြားမှာလဲကုညီသူတွေကရင်မအေးကြရပါဘူး။စီပီးရှောင်ကစားအချိန်မှာထမင်းထုံရေဘူးကစားလို့ရိတ်ခါ၆ရိတ်ခါအစိုးတွေကုညီသူများပြခဲ့ပေမယ့်လက်ရှိအချိန်မှာတော့ကုညီသူနည်းပါးခဲ့ပါတယ်။စာနဲ့ရိတ်ခါဝေရမှာလဲနေ့စဉ်ကနေတစ်ပတ်နှစ်ခါလက်ရှိမှာတော့တစ်ပတ်ကိုတစ်ခါသာရှိတော့တာမို့မြတ်တစာသုံးနေကြရပါတယ်အလောက်ကင်ခွင်လန်းဖန်တီးဖို့အရေးမှာလဲစစ်ဆောင်စခန်းနာအထိနှိကက်လာတဲ့တိုက်ပွဲတွေကအထိုင်ချလောက်ကင်နိုင်ဖို့အဆင်မပြေလာပါဘူးလက်ရှိမှာတော့အမျိုးသမီးတွေတစ်ဖက်တစ်လမ်းကဝင်ငွေရရှိစေဖို့အတွက်ကရင်အဝတ်ထည်ရက်လုတ်တဲ့ကြက်ခုတ်တင်တဲ့နဲ့စိုက်ပြိုးရေးတင်တဲ့အနေငယ်လောက်သာစီစီပေးနိုင်တယ်လို့ပလောတဘုတ်စစ်ဆောင်စခန်းတာဝန်ခံဆီယာမနော်ဖော်လွဲကပြောပါတယ
်အဓိကလူများလာတဲ့အတွက်စားစရာခလဲကြတော့ဟို CIDKP ကကျမတို့ကိုဒီလူဦးရေအားလုံးအတွက်ကိုစံတလားစာစံရစီရပေးရကတလားစာသူတို့ထောက်ပံ့ပေးတယ်စားရပေါ့နော်တလားစာထောက်ပံ့ပေးတယ်အခုအခက်ခဲကဘာအခက်ခဲလဲဆိုလူဦးရေများလာတဲ့အများကျမတို့စီမှာဘာလိုအပ်လဲဆိုတော့နေစရာနေစရာတဲ ဲပေါ့နော်အဲအရန်လို့လိုအပ်လာအခုလောလောဆယ်ခလဲကြတော့ကျမတို့ကဘယ်လိုဖြည့်ရှင်းလဲဆိုတော့အာကျမတို့လူကြီးတွေရောတင်ပြထားတယ်ဒါပေမဲ့အခုပြေးလာတဲ့ဆစ်ဆောင်လာတဲ့လူတွေခလဲကြတော့ကျမတို့ကအခုလောလောဆယ်ကျောင်းဆောင်မှာကျမတို့ထားထားပေးတယ်ထားထားပေးတဲ့ခါကျတော့မိသားစုတောင်းဆောင်တဆောင်ဆိုရင်လူကြီးအာမိသားစု6စုလောက်ရှိတယ်အနည်းဆုံးလူကြီး30ကျော်ကျော်လောက်ရှိတယ်သူတို့အတွက်နေရတာအရင်ခက်ခဲဖြစ်တယ်ခက်ခဲဖြစ်တဲ့အခါကျတော့ကျွန်တော်တို့တချို့ကမိသားစုစုစုအနီးနီးကပ်ကပ်နေရတော့ဟိုသူတို့အတွက်ဟိုဘယ်လိုပဲမစိတ်လွတ်လပ်မှုလည်းမရှိဘူးမရှိတဲ့တခါကျတော့ကျွန်တော်တို့ကပြောတယ်အဲအိမ်ဆောက်ချင်လားအိမ်ဆောက်ချင်ရောဒီနီးနားမှာရှိတဲ့ဝါတော့ဝါရှိတာပေါ့နော်ဒီအပေါ်ဘက်မှာအဝါတော့ရှိတယ်သူတို့တော့ခုတ်ပြီးရင်ကျမတို့ကတာလပတ်ရဲ့အင်ကာဖို့အတွက်ကိုဟိုစီစဉ်ပေးတယ်ကိုတူကိုတာစနစ်နဲ့ပဲကျမတို့အဲ့လိုမျိုးသွားပေးတယ
်နေ့စဉ်လက်နက်ကြီးတန်တွေလေရင်တန်တွေကြားရှင်တန်နေရတယ်ကရင်စစ်ဆောင်တွေအတွက်တော့စိတ်ပန်းရောက်ရုပ်ပိုင်းမှာပါမလုံခြုံမှုတွေကိုခံစားနေကြရတာပါလက်နက်ကင်တပ်ဖွဲ့တွေများပြားတယ်ကရင်ပြည်နယ်ကပြည်သူတွေအတွက်ဟာကြုံနေရတဲ့အခက်အခဲတွေကြာလွတ်မြောက်နိုင်မဲ့လမ်းစာတွေကိုသာမျှော်လင့်နေကြရတာဖြစ်ပါတယ်ဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှာနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ်SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ Like ရှာပြီး Like မျှဝေမှတ်ချက်ပေးပါ